န်းပြည်မြောက်ပိုင်းဒေသမှာတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ TNL တအောင်ပလောင် MNDAA ကိုခန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ကတလတာတစ်ဖက်သက်အပြည့်ရကြရကြောင်းဒီကနေ့ကြေညာလိုက်ပါတယ်ဒီလိုကြေညာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းဖီရီမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ညီတော်မဟာမိတ်၃ဘွဲကပြီးခဲ့တဲ့စက်တင်ဘာလ၂ရက်နေ့ကထိုးစစ်တွေရပ်ဆိုင်ပြီးငင်းချဲရေးပေါ်ဆောင်ဖို့အင်္ဂါရေးဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ထားတယ်လို့ဒီကနေ့မှာတော့တစ်ဖက်သက်အပြည့်ရကြောင်းထပ်မံကြေညာလိုက်ပါတယ်ဒီလိုကြေညာလိုက်တာကိုမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNL တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်အဓိကတော့ညီချင်းရှိနေမှုမှာအပြစ်ဆိုဆွေးနွေးပွဲအတွက်အလက်တွေ့ကျအပေါင်းတဲ့ပေါ်လည်မှုအတွေ့ဖို့2019စတင်မှာအခုရဲ့ဒီဒီရကနေနောက်ဘတို့ပါရှိရနေပြီပေါ့နော်ဒီလာတာဒီလိုမျိုးနော်မှာမြေတက်ဆက်တက်အပြည့်ရကြေညာလိုက်တယ်
ဒီကြီးညာထားတဲ့ကာလမှာညီတော်မဟာမိတ်တွေကထိုးစစ်ဆင်တိုက်ခိုက်တာမလုပ်ဆောင်ပေမဲ့မိမိကိုယ်ကိုခုခံကာကွယ်တာကိုတော့ဆက်လက်လုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။မဟာမိတ်သုံးဘွဲကဒီလိုကြီးညာတဲ့နေ့ရက်မှာပဲတိုက်ပွဲအနည်းဆုံး3ကြိမ်ဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ
်။ဒီနေ့တော့တိုက်ပွဲက3နေရာဟိုဟာဖြစ်တယ်ဒီဒီခုခံလမ်းဖလို့တဲ့ဘောအတူတိုင်းဝင်အဲ့မှာတော့နေ့ချိန်မလို့ကဒီမနေ့စနေခွဲကနေစတင်ခွဲလို့ဒီနေ့ဖြစ်တယ်။အဒီနေ့လေဇန်နဝါရီကနေဇန်နဝါရီခွဲကျစောဒီနေ့ဖြစ်တယ်။ဒီလမ်းဆံပဲမလဲဖြစ်အပြန်ရရဖြစ်တယ်။ဒီတော့တက်ဖို့ဖြည့်ရတဲ့အကြောင်းကတော့ဒီလိုသာကလမ်ဘောကိုကျွန်တော်ဆုံးတယ်ဒီလိုပြန်ခေါ်တယ်ဒီတက်တဲ့ဆီမှာဒီဖြစ်ဖြစ်ဒီကလာတော့တက်ဖို့ဖြည့်
တက်ဖို့ဖြစ်ပွားတာနဲ့ပတ်သက်လို့တက်ဖို့ဘက်ကိုဆက်သွယ်ခဲ့ပေမဲ့မအားလတီကြောင့်တုံ့ပြန်ခဲ့ပါတယ်။ဒီကနေ့ကုတ်ခိုင်မြို့အနီးမှာတပ်ပွဲဖြစ်ပွားခဲ့တာကိုကုတ်ခိုင်မြို့ကဒေသခံတဦးက
ဖြစ်တယ်လို့တန်ကြားတယ်။အဲဒီစီးပွားကဂုံပဲနောက်ဆုံးပဲလေးစားတယ်။လမ်းမပေါ်တော့မဟုတ်ဘူး။ဒီနေ့လို့ပြောတယ်။အဲကားပြေတော့သွားနေတယ်ကို။သွားတယ်မိလမ်းမတော့မဟုတ်တော့လေ။ကားပြေတော့သွားတာ
။ကုတ်ခိုင်မြို့နယ်အုတ်ချွေရင်မှုဦးကျော်လွင်ကလည်းဒီတည်နေပတ်သက်လို့အခုလိုပြောဆိုပါတယ်
။လမ်းနဲ့၄မှ၅မှတော့ဝေးမဲ့နေရာနဲ့ဒီလေအဲ့နေရာမှာမနေ့ကရတော့၁၀မိနစ်၁၅မိနစ်လောက်မင်းရဲ့ချစ်တဲ့တော်ဖြစ်တယ်လို့သိရတယ်။တွားရင်လည်းနည်းနည်းလေးဝေးတယ်။ကားတွေတွားလာနေတယ်။အဲ့ဒါအတွားလာမပြတ်ဘူး
။ဒီလ၄ရက်နေ့ကလေးကစတင်ပြီးမန္တလေးလာရှိုးမှုစင်ပြည်တော်စုလမ်းမပေါ်မှာတိုက်ပွဲတွေညင်သက်သွားခဲ့ပြီးကားတွေပုံမှန်ပြန်လည်ပြေးဆွဲနေပါတဲ့။ပြီးခဲ့တဲ့လကုန်ပိုင်းကအစိုးရရဲ့ညင်ချဲရေးကိုယ်စားလှယ်ဖွဲ့ NRPC နဲ့ KIA ကချင်အဖွဲ့ပါဝင်မြောက်ပိုင်းလက်နက်ကင်လေးဘွဲတို့ကျိုင်းတုံမြို့မှာအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးစဉ်ကတော့ဒီလ16ရက်နဲ့18ရက်နေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပါတယ်။လောလောဆယ်မှာတော့နေရာရွေးချယ်ရေးအတွက်နှစ်ဖက်ညှိနှိုင်းနေစေဖြစ်ကြောင်းဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့ PCG ကကချင်ညီချင်းရေးအကျိုးဆောင်ဘွဲကဦးအင်ရှန်ဆန်အောင်ကပြောပါတယ်။အဲ
ကျိုင်းတုံမှာဆိုအပြည့်အစုံပြုတ်ထားတာနေရာတော့အဲ့လိုနေရတော့နည်းနည်းကိုင်းနေရပေါ့အချိန်ကတော့ဆက်ထုတ်တဲ့ခုံပေါ့အချိန်ကတော့ပြဿနာမရှိပါဘူးနေရတော့အနှစ်ဖက်ရည်ရှိမှုကောင်းရှိရင်တော့ပြင်လဲချစ်သွားမှာပေါ့သူတို့ကမတတ်မှတ်သေးဘူ
းမြောက်ပိုင်းဖွဲ့တွေကတော့ UWSA ဝါဌာနချုပ်ပန်ဆန်းမှာတွေ့ဆုံဖို့အဆိုပြုထားတာပါဒီတချိန်တွေ့ဆုံပွဲမှာတော့နနက်ကင်ဖွဲ့ဝေဘက်ကတင်ပြထားတဲ့နှစ်ဖက်အပြည့်ရစာချုပ်မူကြမ်းကိုအများဆုံးအတည်ပြုပြီးငင်းချမ်းရေးဆွေးနွေးဖို့ကိုလည်းညီတော်မဟာမိတ်သုံးဘွဲကတိုက်တွန်းထားပါတယ်။အစိုးရနဲ့ NCA ကတနင်္လာလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသွင်းတဲ့အဖွဲ့ဝေနဲ့ဒီလိုဆွေးနွေးဖို့ပြင်ဆင်နေတယ်လို့လာမယ့်အင်္ဂါနေ့မှာတော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲတို့ရန်ကုန်မြို့မှာတွေ့ဆုံပြီး21ရာစုပင်လုံးပြန်လည်စတင်ရေးအတွက်ဆွေးနွေးဖို့ရှိနေပါတယ်